โอเคพอมค่ะดร.ญาวินจ๋อครับเนี่ยบัวนอกไว้เฉยมาดิไส้กระเซ็งเกลียผิดเตยโยคะผิดเตยณีทากะญาติณกมาบลูณีทาชื่อเลยเสีย
อะเตจี้ใบมาดิอะเตนอกไม้มาตัดผิดตาโหเนเรดูรอทิ้งให้จ๋าบ่ดิดิเดทไลท์ซิโซฟีเนียดาวินเดทพาราฟรีเนียสุรากะเตียมาเตียวปาวินญ์ญ์ลาวชื่อเดโลตุเดธนาดิอะยาสุราบ่ดาบิเมจี้เดเนเนลีปูเมลูခံမှန်းရပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့တွေ့ရတဲ့ကိစ္စတွေကတဖြည်းဖြည်းညံ့ညံ့လာတော့လေ။တိရခိုင်တုံးနဲ့အထက်ပတ်ဝန်းကျင်တော့ရှိမယ်လို့ခံမှန်းရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဒီယောဂါကဘလို့အချိန်မှာစဖြစ်လေရှိရလဲဆရာ
။ဒီစိတ်ထောက်ကြံတဲ့ဝေဒနာတွေဆိုတာကတော့ရင်းမြစ်ဖြစ်နိုင်တယ်ဆိုတော့ညာလေဒီ latent light လို့ခေါ်တဲ့အထက်ဒီဘက်မှာဖြစ်တဲ့ဟာကြတော့ကျွန်တော်တို့က international late onset schizophrenia group ဆိုပြီးတော့လိလာလက်တခံမှာတကယ် very light schizophrenia light psychosis တွေကဟုတ်ကဲ့။ပုံရင်နောက်ပိုင်းမှာတွေ့ရတာများတယ်။
ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဒီယောဂါကြီးဖြစ်ရတဲ့အကြောင်းရင်းဒါမှမဟုတ်ဖြစ်ဖို့အန္တရာယ်ရှိစေနိုင်တဲ့ဒီ risk factor ပေါ့ဆရာနော်။အဲ့ဒါတွေကိုရှင်းပြလို့ရပါလား
။ဒီသားစုရာသွင်းပေါ့လေ။ဒီသားစုထဲမှာအသက်ကြီးပိုင်းမှာဒီယောဂါဖြစ်တဲ့ဆိုရင်ဖြစ်တာကိုသွားပြီးတွေ့ရပါတယ်။ဒါဆိုကြတော့ဟို depression လိုမျိုးရှိတဲ့ဒီသားစုတွေမှာလည်းလား16ရာခိုင်နှုန်းလောက်ကဒီ late life schizophrenia ဖြစ်သွားတာတွေကိုလေ့လာသိရတယ်ပေါ့လေ။နောက်တစ်ခုက sensory deficit လို့ခေါ်တဲ့မြင်အကြားအာရုံမှာသူရင်းနာတွေရှိတယ်ဆိုရင်အဲ့ဒီလူတွေက late night schizophrenia very late onset schizophrenia ဖြစ်တာမျိုးကိုသတ်တွေ့ရတယ်နောက်တစ်ခုကသူရဲ့ premorbid personality ဆိုတာဟိုမူလရှိတဲ့ကိုယ်ကြီးကိုယ်သေးပေါ့ကိုယ်ကြီးကိုယ်သေးပုံစံမှာဒီဘဝတရားလုံးမှာတီးကြားလေးနေတတ်တယ်အထီးကျန်စွာနေတတ်တယ်သူများကိုလည်းတန်တရားစိတ်ကြီးများတတ်တယ်ဆိုတော့ကိုယ်ကြီးကိုယ်သေးရှိတဲ့လူတွေက late night schizophrenia ဖြစ်ဖို့အန္တရာယ်များပါတယ်နောက်တစ်ခုကတော့ social isolation ပေါ့လူတွေနဲ့ရောနှောမနေဘဲနဲ့တီးကြားဒီတည်းတယောက်ထဲနေတဲ့အပြူကြီးလူလူကြီးလိုပုံစံမျိုးတွေဒီ late night schizophrenia ဖြစ်ဖို့အခွင့်အလမ်းများတာကိုသွားတွေ့ရပါတယ်။နောက်တစ်ခုကတော့ neuropsychological abnormalities ဆိုတာကတော့အာရုံညောနဲ့စိတ်ပိုင်းဆိုင်ရာသူရင်းမြစ်တွေရှိတယ်ဆိုတာတွေကြတော့နည်းနည်းလေးဟိုထူးထူးခြားခြားကြောင်းနေနေတာမျိုးတွေလည်းရှိတတ်ပါတယ်။နောက်အမျိုးသမီးတွေကအမျိုးသားတွေနဲ့စာလို့ရှိရင်အဲ့ဒါ late night schizophrenia ဖြစ်ဖို့အခွင့်အလမ်းတော်တော်များပါတယ်။အမျိုးသမီးက2ယောက်ကနေ3ယောက်လောက်ဖြစ်တဲ့ဆိုရင်အမျိုးသား1ယောက်လောက်ပဲဖြစ်တာမျိုးတွေ့ရတယ်လို့သူဒီလာချက်ဒီမှာကြတာအမျိုးသမီး20လောက်ရှိမှအမျိုးသား1ယောက်လောက်ကဖြစ်တယ်ဆိုတာကိုသွားပြီးတော့တွေ့ရပါ
လေ။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဖြစ်နိုင်စေတဲ့အန္တရာယ်တွေကိုသိထားတဲ့အတွက်ကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဆရာဘာတွေကိုအဓိကထားပြီးတော့လုပ်တဲ့
Family history မိသားစုထဲမှာဖြစ်တဲ့ကိစ္စကတော့ကိုယ်ကာကွယ်ရွေးချယ်လို့ရတဲ့ကိစ္စမဟုတ်တော့ဘူး။တော်တော်လေးခဲရင်တယ်ပေါ့လေ။ဒါပေမဲ့သွားသွားပြီး sensory deficit ဟလာအမြင်ကြားအာရုံရှုရင်းနဲ့ပတ်သက်တဲ့ကျွန်တော်တို့ကာကွယ်ပေးနိုင်တယ်။မြင်ကြားအာရုံကြံရအောင်နားကြားကိရိယာတွေအစင်ပြတာမျိုးတို့အခုမျက်စိဆိုလို့ရှိရင်အတွင်းတိုင်ခွဲပြတာမျိုးနောက်သူ့ရဲ့ကိုယ်ကြီးကိုယ်စားလည်းကျွန်တော်တို့ကြောင်းလဲလို့မရဘူး social isolation လို့ခေါ်တဲ့တီးခြားနေတာတွေကြတော့ကျွန်တော်တို့အဲ့လိုမနေပြအောင်လူမှုရေးထဲမှာပါဝင်လာအောင် Christian နဲ့ Christian တွေဘုရားဘာသာဆိုတဲ့ဘုရားဘာသာတွေ Muslim နဲ့ Muslim တွေဘာသာရေးဆိုင်ရာတွေနဲ့ဆွဲဆောင်သိမ့်သိမ့်ပြီးတော့သူတို့ကိုတီးခြားမနေဘဲနဲ့များနဲ့ပါဝင်ပတ်သက်လာအောင်လုပ်တဲ့ဤနဲ့ကူညီပေးလို့ရပါတယ်သို့သော်ပြောတဲ့အမျိုးသမီးဒီပို့ဖြစ်တယ်ဆိုတော့ကျွန်တော်တို့မကာကွယ်နိုင်ဘူးသို့သောအာယုံညောနဲ့စိတ်ပိုင်းဆိုင်ရာကျက်တနာဒီသူရင်းချက်ဒီဖြစ်အောင်ကတော့ဘဝနေနေထိုင်ပြီးမှန်ကန်မယ်ဟလားလေးငန်းနေမမှန်လို့မယ်အေးဝါဝါအိတ်မယ်အဟာရပြုဝမြတ်တဲ့အစားအသောက်တွေစားမယ်ဆိုတဲ့နည်းတွေနဲ့အာရုံညောပိုင်းဆိုင်ရာယောဂတွေဖြစ်အောင်ကာကွယ်နိုင်တယ်ဆိုလို့ရှိရင်ဒီ late night schizophrenia ကိုကာကွယ်ပြီးသားဖြစ်သွားမယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာခဲ့ရောဆရာကြီးဘလို့စောစောသိနိုင်တဲ့လက္ခဏာတွေစောင့်ကြည့်ဖို့လိုလဲ
စိတ်စဉ်လျာယောဂမှာတော့ early onset ပေါ့ဒီငငယ်ရွယ်ရွယ်ဒီမှာဖြစ်တဲ့ယောဂတွေလိုမျိုးပဲယောဂလက္ခဏာတွေကတော့ဖြစ်တာပေါ့နောက်တချို့ negative symptom လို့ခေါ်တဲ့ဟလာအနုလက္ခဏာသဘောဆောင်တဲ့တယောက်တည်းနေတာမလုပ်ချင်မကန်ချင်ဖြစ်တဲ့ရေမချိုးခြင်းအစာမကားခြင်းသက်သက်ရရနေခြင်းဆိုတဲ့အဲ့လိုဖြစ်နေတာမျိုးတွေကကြတော့လူငယ်လေးတွေမှာပုံများပြီးတော့သက်ကြီးပိုင်းမှာအဲ့ဒါမျိုးတွေအိပ်မတွေ့ရဘူး formal thought disorder လို့ခေါ်တဲ့အတွေးအခေါ်နဲ့ပတ်သက်ပြီးတော့ချူရင်းရည်ဒီမှာလူငယ်ပိုင်းမှာပုံတွေ့ရပြီးသက်ကြီးပိုင်းမှာအိပ်မတွေ့ရဘူးနောက်တစ်ခုကယုံမှားလွန်ခြင်းနဲ့တန်ရစိတ်လွန်ကဲခြင်းနဲ့သူ့ကိုမကောင်းကြံတဲ့ပြုစားတွေအိမ်ထဲမှာဖောက်ဝင်လာပြီးတော့အနောက်ကျပေးမယ်အန္တရာယ်ပြုမယ်လို့ဖြစ်နေတဲ့စိတ်ဒီမှာကြတော့ငယ်တုန်းကသိနေပြီပဲကြီးရဲ့အခါဖြစ်တာတွေကပိုဖြစ်တယ်။နောက်တစ်ခုကတော့ hallucination ပေါ့ဟိုလုံဆော်မှုမဲ့အာရုံမှားတွေနဲ့ပတ်သက်လာလို့ရှိရင် early onset နဲ့နည်းနည်းလေးကြွားချတာက early onset မှာငယ်တုန်းမှာဖြစ်တဲ့ကလေးတွေက sensory motor ဒီအထူးသဖြင့်တော့ auditory ပေါ့အသံကြားတာတွေပိုများတယ်။ဒီအသက်ကြီးလာတဲ့အခါဖြစ်တာကြတော့ multiple modality ပေါ့အသံကြားတာရောအယုံမြင်တာရောအနံ့ရတာတွေရောရောပြွန်းပြီးတော့ဖြစ်ရတဲ့ခြင်းဆော့ဆော့ပြီးတော့ယုံမှားလွန်စိတ်နဲ့လုံဆော်မှုမဲ့အာရုံမှားရတာတွေဒီသွားပြီးတော့ဆက်ဆက်မှုရှိနေတယ်ဆိုတာလေးကိုလည်းတွေ့ရပါတယ်ခင်ဗျာ။နောက်လူငယ်ရေးနဲ့ပတ်သက်လို့ဒီကြနေတတ်တာကတော့လူငယ်ဘဝနဲ့စိတ်မကွာတတ်ဘူး။နောက်တစ်ခုကဉာဏ်ရည်တို့မှတ်ဉာဏ်တို့လုံဆောင်ခြင်းနဲ့ပတ်သက်ပြီး structure brain condition တွေပေါ့ ဘုံတော်ထဲမှာပြည့်စည်တာနဲ့ပတ်သက်လို့ကြည့်မယ်ဆိုရင်တော့ငယ်ပိုင်းမှာဖြစ်တာနဲ့အကြီးဘက်မှာဖြစ်တာတွေအလွန်နဲ့ဟွာချမှုမရှိဘူး
။ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက္ခဏာတွေတိတိတသာစပြလာရင်တော့ပြုစုကူတာမှုအပိုင်းမှာဘာတွေကိုအဓိကထားပြီးလုပ်တဲ
့ငယ်ဘဝတွေနဲ့မတူတာကစိတ်ယောဂကူတာတွေစီးပြီးပြီးတဲ့ဈာတွေက48ရာခိုင်နှုန်းကတော့လုံးဝကောင်းကောင်းသက်သာတတ်ပြီးတော့86ရာခိုင်နှုန်းကတခါဒီမှာမသက်မသာလေးနဲ့အမြင့်မတက်နဲ့ကျန်နေတာတွေ့ရတယ်ခင်ဗျ။အဲ့တော့တွေ့ရတော့စီးပြီးပြီးတဲ့အခါမှာလည်းစနစ်တကျပြီးဖို့လိုသလိုနည်းနည်းနဲ့စပြီးတော့ဖြည်းဖြည်းချင်းတူတူတူတူပေးရမယ်သတိထားပေးရမယ်။များသောအားဖြင့်လူငယ်တွေကိုပေးတာရဲ့တစ်ဝက်လောက်ပဲပြည့်ရတတ်တာများပါတယ်။အဲသူတို့ဆီးပြီးတာအင်တန်ဗျူးဆက်ရတဲ့အပြင်ပြည့်ရဲ့ဆိုးဆိုးတွေမပေါ်လာအောင်ဖြည်းဖြည်းဆိုးဆိုးတွေကိုလည်းပေါ်လာမပေါ်လာဘူးယူဆိုင်ကြည့်နေပြီးတော့စနစ်တကျပြုစုကူတာဖို့လိုပါတယ်။ဆီးပြီးတာနဲ့မကဘဲနဲ့တချို့လိုအပ်လို့ရှိရင် ECD ကိုခေါ်တဲ့ရှော့ရိုက်ပြီးတော့ electro commerce တွေပြီးလို့ရပါတယ်။ခုနောက်ပိုင်းမှာတော့ modify ECD ပေါ်လေးမီးစင်းနဲ့ဒီကစနစ်ကြပြီးတော့အန္တရာယ်မဖြစ်အောင်ပြီးလို့ရနေပါပြီ။နောက်တစ်ခုကစိတ်နဲ့လူမှုရေးပိုင်းဆိုင်ရာပြုစုကူညီဆောင်ရှားမှုတွေရတော့မိသားစုတွေမကဘူးဘေးပတ်ဝန်းကျင်ကလူတွေရောဒီလူမှုရေးလူမှုဝန်ထမ်းဝန်ကြီးဌာနလိုအမျိုးလက်ချက်ချင်းကြီးတို့စသည်ဖြင့်ပေါ်လေးဒီ NGO တွေအားလုံးကလည်းဝိုင်းဝန်းပြီးတော့ပူးပေါင်းပါဝင်ပြီးတော့ကူညီဆောင်ရှားမှုတွေစိတ်ပိုင်းရုပ်ပိုင်းလူမှုရေးပိုင်းကူညီမှုတွေလုပ်ပေးဖို့လိုပါတယ်ခင်ဗျာ။နောက်တစ်ခုကတော့အရေးကြီးဆုံးကတော့မိသားစုဝင်တွေပါပဲ။မိသားစုဝင်တွေကယောဂအကြောင်းကိုလည်းနားလည်မယ်။ဤတွေရဲ့အကြောင်းဤတွေရဲ့အဖြစ်တွေဘယ်လိုတွေပေါ်တတ်တယ်။ဤတွေရဲ့အကျိုးတွေကဘာတွေရှိတယ်။ဤကိုမှန်မှန်တိုက်မှအကျိုးကျေးဇူးရှိနိုင်တယ်ဆိုတဲ့အကြောင်းတွေကိုမိသားစုကိုပညာပေးထားပြီးတော့မိသားစုနဲ့အတူတွဲပြီးတော့ကုမာတာလည်းဒီယောဂအောင်မြင်မြင်မြန်မြန်ဆန်ဆန်ပျောက်ကင်းအောင်ကုသနိုင်မယ်ယောဂဖြစ်တယ်ဆိုတဲ့အကြောင်းပြောပြကြည့်ပါမယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ။